ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံမှာဆယ်နှစ်ကြာအုပ်ချုပ်ခဲ့တဲ့ Congress Party ဟာရွေးကောက်ပွဲမှာ BJP ပါတီကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်ပါတီခေါင်းဆောင် Narendra Modi ဟာဒီကနေ့တနင်္လာနေ့မှာဝန်ကြီးချုပ်အသစ်ဖြစ်တဲ့တရားဝင်ကျန်းသစ္စာချိန်ဆခဲ့ပါတယ်။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဒီကျန်းသစ္စာချိန်ဆဘက်ကိုပါကစ္စတန်ဝန်ကြီးချုပ် Nawaz Sharif အပါအဝင်ကမ္ဘာနိုင်ငံတွေကခေါင်းဆောင်တွေနဲ့ဂုဏ်သီးရှိပုဂ္ဂိုလ်တွေလည်းတက်ရောက်ခင်ကြတာပါ။ပြန်ပဲအိန္ဒိယနဲ့ပါကစ္စတန်တို့ကြားအဆင်မပြေမှုတွေရှိနေချိန်မှာပါကစ္စတန်ခေါင်းဆောင်တယောက်ကအိန္ဒိယဝန်ကြီးချုပ်အသစ်တရားဝင်ကျန်းသစ္စာချိန်ဆတဲ့အခမ်းအနားကိုပထမဆုံးချိန်ဖြစ်နဲ့တက်ရောက်ခြင်းလည်းဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အပြင်တီရီလင်ကာ၊အာဖဂန်နစ္စတန်၊မော်ဒိုက်ဘူတန်နီပေါနဲ့မော်ရီရှက်စ်နိုင်ငံတွေကခေါင်းဆောင်တွေလည်းဒီကျန်းသစ္စာကျင်းစုပွဲကိုတက်ရောက်ကြပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဂျပန်နိုင်ငံကိုရောက်နေတဲ့အတွက်သူ့ရဲ့ကိုယ်စားလွှတ်တော်ဥက္ကဋ္ဌကတက်ရောက်ခဲ့တာပါ။အိန္ဒိယခေါင်းဆောင်တဲ့အနေနဲ့အိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်အဓိကထားပြီးဆောင်ရွက်သွားမယ့်အခြေအနေကိုမကြုံစဘူးတွေ့နေရပါတယ်။အိန္ဒိယဝန်ကြီးချုပ်ကျန်းသစ္စာကျင်းစုပွဲကိုပါကစ္စတန်ဝန်ကြီးချုပ်တက်ရောက်လာတာဟာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနှစ်နိုင်ငံကြားတင်းမာမှုတွေလျော့ပါလာတာကိုပြတာဖြစ်နိုင်တယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်။